မကြသေးခင်ကထိုင်းနိုင်ငံရဲ့ဂျာယီဝန်ကြီးမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့ခီးစဉ်ဟာမြန်မာဒီမိုကရေစီအရေးကိုကူညီရမရောက်တဲ့အကြောင်းအာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းနဲ့မြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့မြန်မာပြည်သူတွေကိုပို့ပြီးထောက်ခံမှုပြတ်တမ်းဖို့လိုအပ်တဲ့အကြောင်း VOA သတင်းတောက် UNICEF နဲ့တမ်မဂျီစကော့မာဆာတို့တွေ့ဆုံတဲ့အခါမှာပြောကြားခဲ့ပါတယ်။ကိုသိန်းထိုက်ဦးကကောင်းလို့တင်ပြမှာပါခင်ဗျာ။
ထိုင်းနိုင်ငံဂျာယီဝန်ကြီးဒွန်ပရာမတ်ဗီနိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ဟာအာဆီယံရဲ့မြန်မာအရေးယက်တီချက်ကိုရှုထွေးအောင်လုပ်တာပါဖြစ်ပြီးမြန်မာဒီမိုကရေစီရေးကိုကူညီရမြောက်တဲ့အကြောင်းတန်မဂျီစကော့မော်ဆီက VOA နဲ့ဆက်သွယ်မေးမြန်းရမှာထောက်ပြပါတယ
် So I have personal experience with thatI think on Thailand's involvement there's
a number of တွေ့အကြုံအရထိုင်းနိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့စိုးရိမ်စရာရှိပါတယ်။တာဝန်ပြီးဆုံးသွားတဲ့ Prayut Asoya ရဲ့နိုင်ငံသားရေးဝန်ကြီးဒွန်ဟာစစ်ကောင်စီနဲ့အကြီးအကျယ်နှီးဆက်တဲ့သူတစ်လျှောက်လုံးထောက်ခံခဲ့သူဖြစ်ပါတယ်။ဒါကြောင့်အမျက်မြတ်တက်ဝင်ပြီးဆုံးဖြတ်မဲ့သူမဟုတ်ပါဘူး။ဒုတိယတစ်ချက်ကဒီဆိုရထိုင်းဆိုရကပဲအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌမဟုတ်ဘဲနဲ့စစ်ကောင်စီကိုယ်စားလှယ်ကိုအစည်းအဝေးဖိတ်ကြားခဲ့တဲ့အဆိုရဖြစ်ပါတယ်။ဒီလိုလုပ်တဲ့အတွက်စစ်ကောင်စီအကြီးအကဲတွေကိုမဖိတ်ကြားဖို့အာဆီယံရဲ့ရည်တည်ချက်နဲ့ဒွိဟဖြစ်နေပါတယ်။ဒီလိုဖိတ်တဲ့အတွက်စစ်ကောင်စီကိုတရားဝင်မှုပေးလိုက်သလိုဖြစ်တဲ့အတွက်ကူညီရမရောက်ပါဘူး။တတိယအချက်ကထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ကနောက်ဆုံးခီးစဉ်မှာဒေါန်ဆန်းစုကြည်နဲ့သူတွေ့ဆုံဝင်ရခဲ့တယ်လို့ပြောပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ပြောဆို권မရှိတဲ့အချိန်မှာဒေါန်ဆန်းစုကြည်ရဲ့သဘောထားကိုပြောဆို권မရှိပါဘူး။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပြောဆိုတာတွေအပေါ်မြန်မာနိုင်ငံအတွင်းကလူတော်တော်များများကတန်တရားဖြစ်ကြပါတယ
်။မြန်မာနိုင်ငံရေးမှပြည်သူတွေပေါ်နိုင်ခြင်းနှိပ်စက်ပြီးစစ်ရဆွေးမှုတွေကျူးလွန်နေတဲ့အာဏာကိုတရားမဝင်ယူထားတဲ့စစ်အုပ်စုကတစ်ဖက်ပြည်သူတွေကတစ်ဖက်ဆိုတာကိုမြင်ဖို့လိုတဲ့အကြောင်းနဲ့အတိုက်ခံရင်အားစုတွေပြည်သူတွေပေါ်မှာတရားဝင်သိမှတ်ပြုဖို့အာဆီယံရှစ်တောင်အားရှာနိုင်ငံတွေအနေနဲ့တိုးပြီးလှုပ်ဆောင်တင်တယ်လို့သူကထောက်ပြပါတယ
်။ So I thinkASEAN could do as former foreign minister Martin Nadalgawa
said. Indonesia နိုင်ငံသားရဲ့ဝန်ကြီးဟောင်း Martin Nadalgawa တလောကတွေးဆမေးမြန်းခန်းတစ်ခုမှာအကြံပေးခဲ့သလိုပဲ NUG ကို ASEAN အစည်းအဝေးတွေမှာဖိတ်ကြားသင့်ပါတယ်။သူတို့ကမြန်မာနိုင်ငံကိုကိုးစားပြုတဲ့နေရာမှာတရားဝင်တော့နေရာယူထားတာမရှိသေးပေမဲ့ဒီမှာရှိနေပါတယ်။နိုင်ငံသားရဲ့ဝန်ကြီးဟောင်းပြောသလိုပါပဲစစ်ကောင်စီကိုအစည်းအဝေးမဖိတ်တာကဒီလောက်မထီရောက်ပါဘူး။စစ်ကောင်စီဘက်ကကဘာကသူတို့ကိုဘာထင်ထင်ဂယုမဆိုင်လို့ပါဒါပေမဲ့ NUG နဲ့တခြားအဖွဲ့တွေတော်လန်နေတဲ့အင်အားစုတွေကိုအစည်းအဝေးဖိတ်မယ်လေးလာသူတွေအနေနဲ့ဖိတ်မယ်ဆိုရင်တော့ဒီကိစ္စကအများကြီးထိရောက်ပါတယ
်စစ်ကောင်စီကရွေးကောက်ပွဲကျင်းပမယ်ဆိုရင်လက်ပခံမှုဆိုတာကိုအာဆီယံအနေနဲ့ပြတ်ပြတ်သားသားပြဖို့လိုတဲ့အကြောင်းစကော့မာဆီကပြောဆိုပါတယ်အာဆီယံအနေနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့မြန်မာတိုက်ခံတော်လန်ရေးအဖွဲ့အစည်းတွေကိုလက်နက်တွေထောက်ပံ့တင်သလားဆိုတာနဲ့ပတ်သက်လို့သူကအခုလိုပြောပါလေ
The trouble with arms of course is because first it's difficult to get
လက်နက်အထောက်ပံ့ဆိုတာနဲ့ပတ်သက်လို့အိန္ဒိချင်းတော်တော်များများကစစ်ကောင်စီကိုထောက်ခံနေတဲ့သူတွေအများစုဆိုတော့ဒါကတိတ်ကိုခတ်ခဲပါတယ်ဒုတိယအချက်ကအတိုက်ခံတွေကိုလက်နက်တွေထောက်ပံ့မယ်ဆိုရင်တရုတ်နိုင်ငံကစစ်ကောင်စီကိုပေးနေတဲ့လက်နက်တွေနှစ်ဆတိုးပေးတာမျိုးတွေလည်းဖြစ်လာနိုင်ပါတယ်ဒီတော့ NUG ကိုပို့ပြီးကူညီနိုင်တဲ့တခြားနည်းလမ်းတွေရှိတယ်လို့ကျွန်တော်ထင်ပါတယ်ငွေကြေးအရပို့ပြီးထောက်ပံ့မယ်သူတို့အသုံးပြုခွင့်ရသင့်တယ်လို့ယုံကြည်ရတဲ့ကိစ္စတွေမှာသုံးနိုင်အောင်နောက်ပြီးဒေသခံအုပ်ချုပ်ရေးအဖွဲ့တွေအတွက်သင်တန်းတွေပေးနိုင်အောင်ထောက်ပံ့တာမျိုးပါလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခါမှာလဲစစ်ကောင်စီကတဆင့်မပေးဘဲသူတို့စီပေးဖို့လိုပါတယ်အမှန်တကယ်လိုအပ်နေတဲ့သူတွေစီကိုပေးနိုင်အောင်လို့ပါနောက်တိုက်ခိုက်ရေးအတွက်မဟုတ်တဲ့ဆက်သွယ်ရေးပစ္စည်းတွေအကူအညီပေးတာမျိုးဒီလိုလုံနိုင်တာတွေအများကြီးရှိပါတယ်မကြသေးခင်ကပဲတီမောအစိုးရအဖွဲ့ကအစိုးရကျန်းသစ္စာချိန်ဆပွဲမှာ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်ကိုဖိတ်ကြားခဲ့ပါတယ်။တီမောကအာဆီယံအဖွဲ့ဝင်မဟုတ်ပေမဲ့ဒါကကြီးမားတဲ့ခြေလှမ်းတစ်ခုပါ။ဒီလိုအတိအမှတ်ပြုတရားဝင်မှုပေးတာပို့ပြီးလှုပ်လာဖို့လိုပါတယ
်။အာဆီယံနိုင်ငံတွေအနေနဲ့တနင်္ဂနွေနေ့တနင်္ဂနွေဂျာဝင်မဆွဖက်ရေးမူကိုကြောခံပြီးစစ်ကောင်စီပေါ်အရေးယူပိတ်ဆို့တာတွေလုပ်တင်သလားဆိုတာနဲ့ပတ်သက်လို့အာဆီယံနေနဲ့တော့စစ်ကောင်စီပေါ်မှာပိတ်ဆို့တန်ခတ်တာမျိုးတွေလုံးဝမဟုတ်ဘူးလို့မြင်တဲ့အကြောင်းတန်မဂျီစကော့မာဆီကပြောပါလေ။ဒါမှလည်းတရားမဝင်အာဏာရယူပြီးပြည်သူတွေရဲ့ထောက်ခံမှုလုံးဝမရှိတဲ့စစ်ကောင်စီနဲ့အစစ်အပြင်ထိတွေ့ဆက်ဆံတာအပြန်အလှန်လေပတ်တာမျိုးတွေမလုပ်ဘဲဆက်သွယ်ရေးလိုင်းဖွင့်ထားတဲ့သဘောမျိုးဆက်ဆံနေတယ်လို့မြင်တဲ့အကြောင်းသူကပြောဆိုပါလေ။ပ ိတ်ဆို့တန်ခတ်တာမျိုးတွေမလုပ်ပေမဲ့လည်းစစ်ကောင်စီနဲ့ဆွေးနွေးဖို့မဟုတ်ပဲမြန်မာရေးချက်တွေကလွန်မြောက်နီလန်းရှာဖို့ဆိုရင်ဂျားဝင်ကူညီထောက်ပံ့နိုင်ဖို့အတွက်သတင်းစကားပားနိုင်တဲ့အစ်စ်နဲ့အရာရှိချင်းချင်းဆက်ဆံရေးလိုင်းဖွင့်ထားတဲ့သဘောမျိုးလို့သာမြင်တဲ့အကြောင်းစစ်ကောင်စီနဲ့အာဆီယံဆက်ဆံရေးအပေါ်မှာတန်မဂျီစကော့မာစီယာကသုံးသပ်ပြောဆိုသွားပါတယ်ခင်ဗျာ။